ထိုင်းနိုင်ငံဝန်ကြီးချုပ်ပရာအုတ်ချာဝချာအစိုးရရဲ့ကိုဗစ်ကရောဂါကာကွယ်ဆေးထိုးပေးရေးအစီအစဉ်နှိပ်ကွေးနေပြီးလူဦးရေရဲ့900ခန့်လောက်ပင်ကိုဗစ်ကရောဂါကာကွယ်ဆေးထိုးပေးနိုင်တဲ့အပေါ်မှာပြည်သူအများစုကမကြေမနက်ဖြစ်နေကြပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါပိုကူးစက်နှုန်းတွေမြင့်မားလာပြီးမနေ့အင်္ဂါနေ့အထိကူးစက်မှုအပြည့်ပေါင်း13,305ဦးရှိကအေဒီလကစာပြီးအခုချိန်အထိသေဆုံးမှုပေါင်းက3,408ယောက်ရှိပါတယ်။ထိုင်းနိုင်ငံရဲ့ဆေးဘက်ဆိုင်ရာအစ်စ်မြင့်ဝါရင့်ကျွမ်းကျင်သူတွေကတော့မှသူတို့နိုင်ငံမှာကိုဗစ်ကရောဂါတတိယလိုင်းကိုကာကွယ်ဖို့အတွက်အစီအစဉ်တွေချမှတ်မထားနိုင်ကြောင်းနဲ့လူဦးရေသန်း90%မှာခန့်မှန်း 3.5 သန်းပဲထိုးပေးနိုင်တာဟာနှေးကွေးနေပါကြောင်းဝန်ခံလိုက်ပါတယ်။ဒါကြောင့်ဘန်ကောက်မြို့တော်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကလူ1000ကျော်လောက်ဟာလူ9ယောက်ထက်ပိုမစုရဆိုတဲ့အရေးပေါ်အမိန့်နဲ့ကိုဗစ်အသွားလာကန့်သတ်ချက်တွေကိုအာခံပြီးအစိုးရကလှုပ်ထွက်ပြီးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ကျန်းမာရေးဌာနကတော့အစိုးရအနေနဲ့ဖိုင်ဇာကာကွယ်ဆေးတန်း20ခုဒီနှစ်အကုန်ရရှိဖို့နဲ့ရှင်းနှစ်2022မှာဓာတ်ရက်နှစ်ဆရရှိအောင်စာချုပ်ထုတ်တာကြောင့်မနေ့အင်္ဂါနေ့ကပြောဆိုပါတယ်ခင်ဗျာ။